တရုတ်နိုင်ငံရှင်ကျန်းဒေသမှာလူမျိုးအများကိုဥပဒေမဲ့ထိန်းသိမ်းထားတာဆုံးသက်ဖို့ပြင်သစ်ကတရုတ်ကိုဗိုလ်လူနေမှာတောင်းဆိုလိုက်တဲ့ကြောင်း စကမ်းလို့ပေးပြဖို့နဲ့အခြေအနေကိုအစီရင်ခံဖို့အတွက်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုဖြစ်နိုင်သမျှအစောဆုံးရှင်ကျန်းဒေသကိုတောင်းခံပြုဖို့ပြင်သစ်နိုင်ငံသားရေးဝန်ကြီးယွန်အီဗစ်လိုဒရီယန်ကတရုတ်ကိုတောင်းဆိုထားပါတယ်။စကမ်းတို့ရဲ့ပမာဏနဲ့သဘောတဘာဝတွေကိုဖော်ပြထားတဲ့လျှို့ဝှက်ဆွဲဆိုရမ်းတွေကိုတရုတ်အကြီးအကဲနိုင်ငံကြီးတမတူကနိုမာလာလယ်မှာအပြင်ကိုထုတ် ဇလန်အစိုးရဝါရကိုတိုက်ချက်တဲ့အတမိုးဝမ်းပညာသင်ကျောင်းတွေဖြစ်တယ်လို့ပြောလာပါတယ်။သတင်းမီဒီယာတွေမှာဖော်ပြတဲ့ပြောဆိုချက်တွေနဲ့အထောက်အထားတွေအားလုံးကိုပြည်내အစိုးရအနေနဲ့အသေးအချာအလေးထားကြည့်ရှုထားတယ်လို့နိုင်ငံခြားရေးဝန်ကြီးလိုသူရန်ကပြောပါတယ်။